ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒါရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီထိ16မီတာကီလိုဟတ်တိ1653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်တိ9935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင
်။ကျမ်းမာရေးလေးကဖြစ်အစည်းစံအစဉ်ပြေလိုက်လျှောက်တမဲ့တိမ်သိမ်းစို့ကွယ်
မျော်လင့်ခြင်းအတန်တော်တာရှင်များကိုမင်္ဂလာနေ့ရည်လေးပါစေလို့နှုတ်ခွန်းဆက်သလိုက်ပါရစေ။တောတာရှင်များရှင်။ကျမပြောရွှေလူပေါင်းတွင်အစီအစဉ်မှာဘဝသည်ညီညွတ်မြတ်တာစွာအသက်ရှင်နေထိုင်မှုဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။တောတာရှင်များရှင်။အသက်56နှစ်အရွယ်ရှိတဲ့စတန်ဆန်ဒဲရဲ့တွင်မြင်ကတည်ကြည်ခန့်ညားတဲ့ပုံစံဖြစ်ပါတယ်။သူရဲ့အပြင်းမဲ့ရုပ်သွင်းကအပြစ်ပြောစရာမရှိပေမဲ့သူရဲ့စီးပွားရေးဖိအားနဲ့လုပ်ငန်းတာဝန်တွေကြောင့်အတော်လေးစိတ်ပင်ပန်းဖြစ်စီမှုကိုခံစားနေရပါတယ်။စတန်ဇဲဇဲဟာကမ္ဘာအကြီးဆုံးဘန်တစ်ခုရဲ့ဒုတိယဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်နေရတဲ့ပုဂ္ဂိုလ်ကြီးဖြစ်ပါတယ်။သူ့အနေနဲ့တခြားသူတွေကဲ့သို့အောင်မြင်မှုအတွက်ပေးဆက်လာရတဲ့ကြီးမားတဲ့အချိန်တန်ဖိုးကအလွန်နောက်ကျနေပြီဆိုတာသူသိခဲ့ပါတယ်။သူအနေနဲ့စိတ်ဖိစီးမှုများလာတာနဲ့အမျှစိုးရိမ်ပူပန်မှုတွေကခိုအောင်လာပါတော့တယ်။အဲဒီကနေတဆင့်နှလုံးယောဂါ၊အစစ်ကန်ယောဂါနဲ့ကင်းစာယောဂါတွေလိုက်ပါလာပါတော့တယ်။စေစီယာဝင်တွေကသူ့ကိုတနည်းအတွင်ကြောရိုးအစစ်ကိုက်ယောဂါလုံလုံကျွန်းသွားတော့မယ်လို့တွက်ဆကြပါတယ်။ကင်းစာအထုကူစီယာဝင်တွေကကင်းစာဆဲတွေဟာသေးကြောတွေထဲမှာပွားများလာပြီးနှစ်နှစ်အတွင်းအေးပါတဲ့ဆဲတွေကိုတိုက်ခိုက်မယ်လို့ပြောပါတယ်။ဆန်ဒဲလ်နီနဲ့စိတ်ဖိစီးမှုနဲ့အတူသူ့ဘဝကဆုံးပြီလို့သူသိလိုက်ပါတယ်။သူပြောတဲ့စကားတခုကကျွန်ုပ်တို့ဟာအရာအလုံးပြည့်စုံပေမဲ့ကျမမှုမရှိရင်အကောင်ဆုံးပျော်ရွှင်နိုင်စွမ်းနဲ့အသက်တာရဲ့အရေးကြီးဆုံးအရာတွေကိုဆုံးရှုံးရမှာဖြစ်ကြောင်းပြောပါတယ်။သူ့အနေနဲ့ဒီတောင်ကိုတက်ဖို့လုံလောက်တဲ့ကျမ်းမာမှုပြန်လည်ရရှိနိုင်မှာမဟုတ်ဘူးလို့ရည်မှန်းချက်ထားခဲ့ပါတယ်။ဆန်ဒဲကကျွန်ုပ်အနေနဲ့ဒီတောင်ကိုအောင်မြင်စွာတက်နိုင်ရင်ကျွန်ုပ်ယောဂါကိုလည်းစနုပ်အောင်မြင်ဖို့တေချာတယ်ဆိုပြီးတော့ပြောပါတယ်။ဒါနဲ့ဆန်ဒဲလ်ဟာသူ့ရဲ့စိတ်ပြဌာန်းကုသမှုနဲ့အတူစေဝါကုသမှုလေ့ကျင့်ခန်းလုပ်တာအကောင်းမြင်တာတင့်တယ်နဲ့အစာအာဟာရစားသုံးတာစိတ်ခံစားမှုရှင်းလင်းတာမျှတတဲ့စိတ်ထားတာဖျားကိုယုံကြည်ကိုးစားတာနဲ့အသက်တာနေထိုင်မှုစနစ်ပြောင်းလဲဖို့ဆုံးဖြတ်ခဲ့ပါတယ်။ဆန်ဒဲဟာခက်ခဲစွာနေထိုင်စားသောက်မှုဇေယိုက်ကိုပြောင်းခဲ့ပါသည်။တောင်တက်ခြင်းကုသမှုအတွင်သူ့ရဲ့ကျန်းမာရေးနဲ့အာအင်းတွေတပြည်ပြည်တိုးတက်လာပါသည်။သူဟာမာတာယောင်တောင်ကိုတက်ခဲ့ပါသည်။တောင်တွေဟာကျွန်တော်ကိုအံ့ဩစွာနဲ့တဖန်နေကောင်းဖို့စတင်ခဲ့ပါသည်။ဆိုပြီးတော့တင်ပြသွားခဲ့ပါသည်။သူ့ရဲ့စားဆောင်မှာအံ့ဩပွဲသူနေကောင်းလာတဲ့အကြောင်းဝေငှထားပါတယ်တခြားကျမ်းမာရေးရလဒ်တစ်ခုအနေနဲ့ဘလို့ပြောထားသလဲဆိုရင်ကျွန်တော်မိသားစုနဲ့ကျွန်တော်လုပ်ဖို့ဆောင်ဘက်တွေကကျွန်တော်စိတ်မြန်တာပခုံးပေါ်ကဝါရခွန်တွေကအလွာလိုက်မြေကြီးပေါ် ကွာကြလာတာသတိထားမိတယ်ဆိုပြီးတော့ပြောကြပါတယ်တော်တာရှင်များရှင်အစံတဲအနေနဲ့နေထိုင်စားသောက်မှုပုံစံကိုပြောင်းလိုက်တာနဲ့ဆရာဝန်တွေကြိုတင်ပြောထားတာထက်နှစ်ပေါင်းများစွာသက်ရှင်ခဲ့ပါတယ်။ဒါအပြင်တစ်ခါမှမထင်ထားတဲ့အသက်သားရဲ့အရေးအသွေးတွေကိုလည်းသူပိုင်ဆိုင်ခဲ့ပါတယ်။တော်တာရှင်များရှင်ဘဝသည်ညီညွတ်မြတ်တာစွာအသက်ရှင်နေထိုင်မယ်ဆိုရင်ကျန်းမာပျော်ရွှင်မှုအပေါင်းကိုခံစားရရှိမှာဧကန်အမှန်ပင်ဖြစ်ပါတယ်တောတာရှင်တို့လည်းအသက်တာကိုညီမျှစွာပြုမူခြင်းအပြင်ကိုယ်စိတ်နှလုံးသုံးပါရဲ့ကျန်းမာပျော်ရွှင်မှုအပေါင်းကိုခံစားရရှိကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင်
တော်တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါရောရတမဆရာဦးတိမောင်ဆန်းမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို့။
ခြေတော်တော်ရှင်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပါ။မင်္ဂလာရှိတဲ့အချိန်ခါတာမညလေးမှာခြေတက်မိတ်ဆွေတို့နဲ့ပြန်လဲဆုံတွေ့ရခွင့်ရတဲ့အတွက်ကြောင့်အထူးပဲဝမ်းသာပါတယ်။ခြေတက်မိတ်ဆွေပေါင်းတို့ဆက်လက်ပြီးတော့ကျွန်တော်တို့ဒီဗျာဒိတ်ကျမ်းကားနေမှာလို့ရှင်ကျွန်တော်တို့အတွက်ဖွင့်ပြတော့ဒီနှုတ်ကပတော်သတင်းစကားတွေကိုနားတော်တာဆင်နေရတာဖြစ်တယ်။ဒီနောက်ကဘတော့ဟာလို့ရှင်ကျွန်တော်အားလုံးအတွက်ဘဝအတက်တာမှာဆိုရှင်သေရရှင်ရတဲ့အရေးကြီးတဲ့နှုတ်တော်တဲ့တွေဖြစ်ပါတယ်။အဲကြောင့်ဘုရားသခင်ဖွင့်ပြသောနှုတ်ကပတော်ဟာသင်ဘဝရဲ့အတက်တာအတွက်လုံခြုံစိတ်ချနိုင်ဖို့ရန်အတွက်သင်ရှင်တန်သွားလာလှုပ်ရှားတဲ့အခါမှာတကယ်မျော်လင့်ချက်နဲ့အကောင်းဆုံးအသက်ရှင်နိုင်ဖို့ရန်အတွက်ဘုရားသခင်ကကျွန်တော်တို့ကိုဖွင့်ပြထားတာဖြစ်တဲ့အတွက်ကြောင့်ဒီနေ့ဒီနှုတ်ကပတော်ကိုဆက်လက်ပြီးတော့ခံယူကြပါစို့။ကဘာကြီးကိုကာကွယ်ထားတဲ့အိုးဆုံးလွာကြီးကျယ်ပြန်းစွာပေါက်သွားပြီးတော့ကဘာတောင်ဘက်ချမ်းတစ်ခုလုံးဟာဆိုရှင်ခရမ်းလွန်ရောင်ကြီးကြောင့်ပျက်စီးသွားမယ်တဲ့ပြီးတော့လည်းပဲပြောထားပါသေးတယ်လူဦးရေဂရေတက်သိမ်းမကနေထိုင်တဲ့မြောက်ဖက်ချမ်းကိုရောင်ကြီးဟပြီးတော့တော်တော်များများကိုထိခိုက်မယ်လို့လည်းဆိုခဲ့ပါတယ်ဒီဟော့ဂင်းတွေဟာဆိုရှင်တက်ဂရစ်2000အစောပိုင်းမှာဖြစ်မယ်လို့ဟော့ခဲ့တာလည်းတွေ့ရပါတယ်ဒါကြောင့်ဒီလိုအကြောင်းအရာတွေထုတ်လွှင့်တဲ့စာအုပ်တွေမကဇင်းတွေကိုလူတွေကလည်းပဲအလူရက်နဲ့ဝယ်ပြီးတော့ဖတ်ကြတယ်ဒါဘာကြောင့်လဲဆိုတော့အနာဂတ်အကြောင်းကိုလူတွေကစိတ်ဝင်စားလို့ဖြစ်တယ်ဒီလိုဟောကင်းတွေကတော့ရှင်လူသူအများကိုချိန်ချောက်နေပါတယ်ပျက်စီးခြင်းကလာနေပြီငတ်မုတ်ချင်းခေါင်းပါခြင်းဘေးကလည်းပဲအနာနာမှာပဲကာယောကလာကလည်းပဲလမ်းတကာမှာရောက်နေတယ်နှက်ပြန်နေအတွက်မျောလင်းချက်ရှိမှရှိတော့ပါမလားအနာဂတ်ရဲ့အလားအလာကအဆိုးတွေပါလားအနာဂတ်ကိုဘယ်လိုစိတ်ချစရာမျိုးနဲ့ရင်ဆိုင်ရမလဲအားထားရောက်တဲ့အဖြစ်တည်င်းစကားကိုဘယ်မှာရှာတွေ့နိုင်မလဲချစ်တော်မိတ်ဆွေပေါင်းတို့ရာစုနှစ်အဆက်ဆက်မှာအားထားရောက်တဲ့တက်တွေကတော့တမာချမ်းစာမှာပဲရှိပါတယ်ဟောချက်တွေလွဲသွားတဲ့အကြာမြင်မဟုတ်တဲ့တမာချမ်းစာမှာတော့ကမ္ဘာနောက်ဆုံးအပိုင်းအနှစ်3500ကျောင်းကိုအတိအကျဟောထားပါတယ်ကျိုးဟောချက်တွေကလည်းပဲခေကာလတဆက်ပြီးတဆက်တောင်းလျှောက်မှန်လာခဲ့တယ်လို့ကျင်းသေးတဲ့အနာဂတ်တွေလည်းပဲစိတ်ချရပါတယ်။တမာချမ်းစာအနာဂတ်စကားကတော့တကယ်အံ့ဩချီးမွမ်းရလောက်အောင်တိကျမှန်ကန်နေတယ်ချစ်တော်မိတ်ဆွေ။တမာချမ်းစာဆိုင်ရာပညာရှင်တယောက်ကတော့ချမ်းစာရဲ့ကျိုးဟောချက်ကျမ်းပိုက်800နဲ့အတူချမ်းဟောချက်90ရာခိုင်နှုန်းဟာပြည့်စုံသွားပြီဖြစ်တယ်။ကျန်တဲ့10ရာခိုင်နှုန်းကလည်းပဲဒီနီးကပ်နေတဲ့အနာဂတ်မှာပဲပြည့်စုံသွားတော့မှာဖြစ်တယ်လို့လည်းဆိုထားပါတယ်ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့တမာချမ်းစာဟာတိကျမှန်ကန်တဲ့ပြင်မျှော်လင့်ခြင်းနဲ့ပြည့်နေပါတယ်ဗျာဒိတ်ချမ်းစာဆောင်ကတော့တမာချမ်းစာတအုပ်လုံးရဲ့အစိတ်ချရဆုံးချမ်းဆောင်ဖြစ်ပါတယ်ဒီလိုတမာချမ်းစာပြည့်စုံလာခြင်းဟာဆိုရှင်ဖယားသခင်ရဲ့နှုတ်ကပတ်စကားဟာဆိုရှင်မှန်ကန်ကြောင်းတသက်နဲ့အနာဂတ်ဟာလို့ရှင်ဘုရားသခင်ရဲ့လက်တော်ထဲမှာရှိနေတဲ့အတွက်ကြောင့်ယုံကြည်စိတ်ချမှုကိုကျွန်တော်တို့အားပေးနေပါတယ်။ယာသဝင်သပိုင်းဆိုတာအကြောင်းပြချက်ကာယမညီညွတ်တဲ့ဖော်ပြချက်တွေမဟုတ်ပါဘူးချစ်တော်မိတ်ဆွေ။ဘုရားသခင်ရဲ့လက်တော်ထဲမှာရှိတယ်။ဒါဟာဗျာဒိတ်ကျမ်းရဲ့သတင်းစကားပဲ။တမာချမ်းစာဟာဒီကဘာကိုထိန်းချုပ်ထားတဲ့ဘုရားသခင်ရဲ့အကြောင်းကိုပဲပြောပါတယ်။အနာဂတ်အကြောင်းကိုသိတဲ့ဘုရားဖြစ်တယ်။ခံမှန်းပြောတာမဟုတ်ဘူးချစ်တော်မိတ်ဆွေ။
တကယ်သိနေလို့ဖြစ်ပါတယ်။ဒါကြောင့်ပရောဖက်ဟေရှာယကတော့ရှေးကာလ၌ဖြစ်ဖူးသောအရာတို့ကိုအောင်မေ့ကြလော့။ငါသည်ဖျားသခင်ဖြစ်၏။ငါမတပါအခြားသောဖျားမရှိ။အူးမှဆ၍အဆုံးတိုင်အောင်ရှေးကာလမှဆ၍မဖြစ်သေးသောအမှုရာတို့ကို၎င်းဖော်ပြလျက်ငါအကြံတည်လိမ့်မည်။ဆိုပြီးတော့ဟေရှာယနာဂတိကျမ်းအခန်းကြီး46အပိုင်ငယ်9ကနေ10မှာလို့ရှင်ဖော်ပြပေးထားပါတယ်။ဒါကြောင့်မို့လဲပဲဖျားဖြစ်တာခြေတော်မိတ်ဆွေတို့ဖျားဆိုတာကတကယ်ပဲအမှန်ကိုဖော်ပြတာလား။အစမှအဆုံးတိုင်အောင်ဖော်ပြနိုင်တယ်။လက်ရှိအခြေအနေကိုသိတယ်လို့နောင်လာမဲ့အရာကိုလည်းပဲသိတယ်ဒါကသို့ရှင်ဖျားရဲ့ဂုံအင်ကာရဖြစ်တယ်ခြေတော်မိတ်ဆွေပေါင်းတို့။ဒါကြောင့်ပရောဖက်အာမုတ်ကလည်းပဲအာမုတ်ခန်းကြီး3ပိုင်းငယ်9ထဲမှာလို့ရှင်အကယ်အစင်စစ်အရှင်ထာဝရဖျားသည်မိမိကြောင့်ပရောဖက်တို့အားမဖော်မပြပဲအဘယ်မှုကိုမြစီရင်တော်မမူလို့ပြောထားဖော်ပြထားပါတယ်ချစ်တော်မိတ်ဆွေကြမ်းပိုက်ကဘာကိုပြောတာလဲအကယ်အစင်စစ်ဆိုတဲ့စကားလုံးဟာတေချာပေါက်အတိအကျတန်တရမရှိဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်ဖြစ်နိုင်တယ်မတော်ရင်ထင်တာပဲဒီလိုခံမှန်းတယ်လို့ဆိုတာမျိုးမဟုတ်ဘူးချစ်တော်မိတ်ဆွေဘုရားသခင်ကဘာဖြစ်လာမလဲဆိုတာကိုကြိုသိလို့ကြိုတင်ပြီးတော့ပြင်ဆင်မှုလည်းပဲအပြည့်အဝလုပ်ထားတယ်ဒါကြောင့်ဘုရားသခင်ဟာမေတ္တာနဲ့သင်နဲ့ကျွန်ုပ်ကိုအာမခံချက်ကိုပေးနေတာဖြစ်ပါတယ်။တရင်ကြာနယ်တွေမှာဖတ်ပြီးတော့ဟာနေတဲ့စိတ်ကိုဒီကျမ်းစာကပဲစိတ်ချတဲ့အဖြစ်ကိုပေးပါတယ်။စိတ်ပြက်စရာကောင်းတဲ့လူတွေဟောခိုင်းနေတဲ့မတူပဲနဲ့တမာကျမ်းစာအနာဂတ်စကားတွေဟာကျွန်ုပ်တို့ကိုမျောလင့်ခြင်းပေးနေပါတယ်မိတ်ဆွေ။ရှေရေးကိုမျောလိုက်တဲ့အခါမှာအမောင်တဲမှာတွေးဝေစရာအကြောင်းမရှိပါဘူး။တမန်တော်ရှင်ပေတရုရဲ့အာမခံချက်စကားကိုပဲကြည့်ကြပါစို့ရှင်ပေတရုဩဝါဒစာဒုတိယဆောင်အခန်းကြီး1ပိုင်ငယ်19မှာထိုမတပါသာ၍မြဲမြံသောအနာဂတ်စကားသည်ငါတို့၌ရှိသည်၏စိတ်နှလုံးထဲ၌အာယုန်တက်၍ကြယ်နီပေါ်ထွန်းသည့်ကာလ၌အောင်ထိုအနာဂတ်စကားကိုမှောင်မိုက်ရက်၌ထွန်းလင်းသောစီမီကဲ့သို့မှတ်၍သင်တို့သည်အမိပြုတင်ကြ၏ချစ်တော်မိတ်ဆွေအာယုံတက်ကြော်ကြဲနီဆိုတာဘဲသူလဲခရစ်တော်ပဲဖြစ်ပါတယ်အနာဂတ်စကားကိုလေ့လာတဲ့ခါမှာခရစ်တော်ဟာစိတ်နှလုံးကိုအလင်းပေးနိုင်တယ်ဒုက္ခတွင်နဲ့ကဘာထဲမှာဆိုရှင်ခရစ်တော်ဟာကျွန်တော်တို့ရဲ့စိတ်ချမှုနဲ့အာမခံခံချက်ကိုပေးနိုင်ပါတယ်အာမင်ဒါကြောင့်ဗျာဒိတ်ကျမ်းဟာဆိုရှင်လူသားတစ်ရက်လုံးအတွက်ဖခင်သခင်ရဲ့နောက်ဆုံးသတင်းစကားကိုဖော်ပြနေပါတယ်ဗျာဒိတ်ကျမ်းကိုလေ့လာတဲ့ခါမှာလူတချို့အတွက်အစပိုင်းမှာတော့နော်ရှုပ်ထွေးတဲ့စာတောင်လို့မြင်ကောင်းမြင်လေလေးပဲကျမ်းစာဆိုင်ရာပညာရှင်တချို့တွေတောင်မှကျမ်းဆောင်ကအတိတ်ဘယ်တွေဖော်ထုတ်တဲ့နေရာမှာဇဝေဇဝါတွေဖြစ်နေသေးတယ်ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဗျာဒိတ်ကျမ်းတဲကလျှို့ဝှက်အမှတ်သားတွေကိုဖော်ထုတ်တဲ့နေရာမှာဆိုလို့ရှိရင်ရှုပ်ထွေးနေကြတယ်ဥပမာဗျာဒိတ်ခန်းကြီး6ထဲမှာဆိုရှင်တွေ့ရတဲ့မြင်းစည်းသူ၄ယောက်အကြောင်းလေထဲမှာလေကိုကင်ပြီးတော့မြင်းဖြူစည်းတဲ့သူလက်ထဲမှာဓာကြီးကိုကင်ထားပြီးတော့မြင်းဒီကိုစီးတဲ့သူလက်ထဲမှာတို့ချိန်ခွင်ကိုကင်ထားပြီးတော့မြင်းနဲ့ကိုစီးတဲ့သူမရဏာလို့အမိရှိပြီးတော့မြင်းမွဲကိုစီးတဲ့သူဓာတွေအားလုံးကဘာနဲ့ပတ်သက်နေလဲအနာဂတ်စကားရဲ့သင်္ကေတကိုနားမလည်ဘဲနဲ့စိတ်ရှုပ်နေကြပါတယ်ချစ်တော်မိတ်ဆွေပေါင်းတို့ကိန်းကနန်666ကိုဖတ်ပြီးတော့ပင်လယ်ကထွက်လာတဲ့သားရဲ့ကြောင့်အာမေဂရုံလို့ခေါ်တဲ့စစ်ပွဲအကြောင်းရှုပ်ထွေးတဲ့ဘာဗလုန်မြို့ကိုလေ့လာပြီးတော့သူတို့လည်းပဲရှုပ်ထွေးနေကြတယ်။နှိပ်စက်ညှဉ်းပန်းခြင်းကာလအကြောင်းဖျားသခင်ရဲ့ဒစိတ်တော်တသိန်း4,400ဒစိတ်ခုနှစ်ခုစသည်တို့ကိုနားမလည်နိုင်ဖြစ်နေကြတယ်။ဒါကြောင့်တမန်ကျမ်းစာကဆိုရှင်လျို့ဝတ်တဲ့အနာဂတ်ကိုအတိတ်ပဲဖော်ပြပေးထားပါတယ်။နည်းနည်းတဲ့ဗျာဒိတ်ကိုလည်းပဲဖွင့်ဟထားပါတယ်ချစ်တော်မိတ်ဆွေ။အရင်ကမလုတ်ဖူးတဲ့အနာဂတ်အတွက်ပြင်ဆင်မှုတွေကိုလုပ်နိုင်ပါတယ်အခုဗျာဒိတ်ကျမ်းကိုအတူတကွလေ့လာတာနဲ့အတိတ်သောစိတ်ချမှုနဲ့တေချာမှုဟာသင်အတွက်အစဉ်အသင့်ရှိနေပါပြီမိတ်ဆွေဗျာဒိတ်ကျမ်းရဲ့ခက်ခဲနေတဲ့မှုတွေဟာရှင်းလင်းသွားစေရမယ်ကွဲပြားနေတဲ့အပိုင်းစတွေပြန်လည်ချိတ်ဆက်ပုံပေါ်လာသလိုပေါ့ချစ်တော်မိတ်ဆွေဒါကြောင့်ဘုံရောင်ချီလွှမ်းတဲ့မနှက်ပြန်တဲ့ရောက်ရှိသွားတာကိုသင်ကိုယ်သင်တွေ့ရလိမ့်မယ်သမားကျမ်းစာကသာအာကိုအာထာပြုတ်လို့ရတဲ့သတင်းစကားတွေရဲ့အရင်းမြစ်ဖြစ်ပါတယ်။ ဗျာဒိတ်ချမ်းကိုပိတ်ပင်ထားလို့လားနားမလဲလို့မဖြစ်နိုင်ဘူးလားဗျာဒိတ်ဆိုတဲ့စာဆောင်ရဲ့အတိတ်ပဲရင်းကိုကဘာလဲစာဆောင်ရဲ့နာမည်ကိုကဗျာဒိတ်ဗျာဒိတ်ဆိုတာကဖော်ပြခြင်းဒါမှမဟုတ်ဖွင့်ဆိုခြင်းလို့အတိတ်ပဲရတယ်ချစ်တော်မိတ်ဆွေပိတ်ထားတာမဟုတ်ဘူးစာဆောင်ရဲ့နာမည်ဟာတော့ရှင်ဖွင့်ပြစရာတွေရှိနေတယ်လို့ဖော်ညွှန်းနေပါတယ်ကွယ်ဝက်ထားစရာတွေရှိတယ်လို့မဆိုလိုပါဘူးဒီနောက်ဆုံးသောကာလမှာဒီနောက်ဆုံးသောကာလမှာတို့ရှင်တစိတ်ခတ်ပိတ်ထားတဲ့စာအုပ်တုပ်ဖရာသခင်ကျွန်တို့ကိုမပေးခဲ့ပါဘူးဗျာဒိတ်ကျမ်းရဲ့ပထမဆုံးကျမ်းပိုက်ကိုပဲကြည့်ကြပါစို့ဗျာဒိတ်ကျမ်းခန်းကြီးတစ်ပိုက်ငယ်တစ်မှာတို့ရှင်ယေရှုခရစ်သည်မိမိအစေခံကျွန်တို့အားပြစေခြင်းကဖရာသခင်အပေးတော်မူသောထိုသခင်ဤဗျာဒိတ်တော်ဘယ်သူရဲ့ဗျာဒိတ်လဲထိုသခင်ယေရှုခရစ်ရဲ့ဗျာဒိတ်တော်ဖြစ်တယ်ချစ်တော်မိတ်ဆွေဘယ်သူကပေးတာလဲမကြာမီဖြစ်လာမယ့်အမှုရာတွေကိုယေရှုခရစ်ကမိမိအစေခံကျွန်တို့အားပြစေခြင်းကလို့တွေ့ရပါတယ်ဒါနဲ့သူ့ရဲ့ကောင်းကင်တမန်ကနေတဆင့်သူ့ရဲ့ကျွန်းယောဟန်ကိုပေးလိုက်တာဖြစ်ပါတယ်ဗျာဒိတ်ကျမ်းဟာတမန်ကျမ်းစာရဲ့နောက်ဆုံးစာတောင်ဖြစ်ပါတယ်ခရစ်တော်ရဲ့ဗျာဒိတ်ဖြစ်တယ်ဆိုရင်ခရစ်တော်ဟာသူ့ရဲ့နောက်ဆုံးဆန္ဒနဲ့ပြင်းရင်ကိုကျွန်တော်တို့အားနားလည်သဘောပေါက်စေချင်တယ်လို့စဉ်းစားမိပါသလားမိတ်ဆွေသူ့ရဲ့နောက်ဆုံးသတင်းစကားကိုလူသားတွေနားလည်စေမယ်လို့ကောမတွေးမိဘူးလားအချို့လူတွေကပြောတယ်ဗျာဒိတ်ကျမ်းကိုမလေ့လာနဲ့သိရှုပ်ထွေးတယ်ယေရှုရဲ့အကြောင်းကိုဆိုရင်မဿဲမာကုလူကာယောဟန်ကိုပဲလေ့လာမယ်တဲ့တကယ်တော့ဗျာဒိတ်ဟာသခင်ယေရှုကြောင်းကိုရေးထားတာဖြစ်ပါတယ်သူရဲ့နောက်ဆုံးသောအသိတော်အတွက်နောက်ဆုံးသောချိန်ကာလမှာဖိနှိပ်မှုတွေလောကရန်တွေတောကာတွေစိတ်ထိခိုက်စရာတွေရင်ဆိုင်လာရတဲ့အခါမှာကိုတော်ရဲ့တစ္ဆာရှိစွာတီးနေတာကိုဖော်ပြနေပါတယ်ချစ်တော်ဓမ္မမိတ်ဆွေတို့ဗျာဒိတ်ကျမ်းဆိုတာဒုက္ခကာလထဲမှာခရစ်တော်ကိုကျွန်တော်တို့နဲ့အတူရှိနေတယ်ဆိုတာကိုဖွင့်ဆိုခြင်းဖြစ်ပါတယ်လောလောလတ်လတ်ဒုက္ခထဲမှာလည်းပဲသူဟာကျွန်တော်တို့နဲ့အတူရှိပါတယ်။ဒါကြောင့်တိရစုတုံးကတို့ရှင်မာတုရအာစာနီတွေအသွေးသွန်ဒုက္ခခံခဲ့တဲ့ချိန်မှာလည်းပဲသခင်ယေရှုအတူရှိခဲ့ပါတယ်။အမောင်လွမ်းတဲ့ခေတ်ကတိတိုင်မှာခြီးပြီးတော့မီးရှို့တတ်ခံခဲ့ရတဲ့ချိန်မှာလည်းပဲခရစ်တော်ရှိနေခဲ့ပါတယ်။ယေရှုခရစ်တော်ရဲ့ဗျာဒိတ်ဖြစ်ပါတယ်။ဒီနေ့နတ်ပြန်တဲ့အနာဂတ်တို့ရင်ဆိုင်ရတဲ့ဖိနှိပ်မှုတွေမျောလင့်ခြင်းကိုပေးတဲ့ဗျာဒိတ်တော်ဖြစ်ပါတယ်ချစ်တော်မိတ်ဆွေတို့ဗျာဒိတ်နဲ့ပတ်သက်လို့မင်းနေချမေးခွန်းတွေရဲ့အဖြေဟာဘာလဲဆိုတာကိုယောဟန်စီလာပြီးတော့သတင်းပို့တဲ့ကောင်းကင်တမန်ကိုမေးကြည့်ကြအောင်ဒါကြောင့်ဗျာဒိတ်ကျမ်းခန်းကြီး20နှစ်အမိုက်အပိုင်းငယ်30မှာတို့ရှင်တဖန်တော်ငါအာမိန်တော်မူသည်ကဤစာဆောင်ဤအနာဂတ်တိစကားကိုတစိမ့်မခတ်နဲ့အကြောင်းမူကားကာလအချိန်ရောက်လို့နေပြီတစိမ့်မခတ်နဲ့ဆိုတာဖွင့်ပြဖို့ပြောတာဖြစ်တယ်ချစ်တော်မိတ်ဆွေခရစ်တော်ရဲ့ဗျာဒိတ်ကိုဖွင့်ဟခြင်းဖြစ်ပါတယ်ဒါကြောင့်သင်နားလည်ခံယူဖို့ရန်အတွက်ကတော့ခရစ်တော်ယခုပေးနေတာသင်အတွက်ဖြစ်တယ်ကျွန်တော်တို့နဲ့အတူသူရှိနေတယ်ဆိုတာကိုသိဖြစ်ဖို့ရန်အတွက်သူပေးနေတာဖြစ်တယ်ချစ်တော်မိတ်ဆွေ
ချစ်တော်မိတ်ဆွေတို့ယခုလောဒီနှုတ်ကပတ်တော်ကိုခံယူလေ့လာခြင်းအားဖြင့်ကျွန်တော်တို့ရဲ့အသက်တာမှာလို့ရှိရင်ပုံမောပြီးတော့ဖះနဲ့နီးကပ်ဖို့အလွန်မပင်ရည်ကြည်ပါတယ်။ဝိညာဉ်ရေးတတ်တာလည်းပုံမောပြီးတော့ရှင်သန်ပြီးတော့ဖះတရားရှိတဲ့အတ္တတာနဲ့ရှင်သန်ဖို့ဖြစ်ပါတယ်။ဒါဒီနေ့ဗျာဒိတ်ကျမ်းကားမှာဆိုရှင်ကျွန်တော်အားလုံးအတွက်အနာဂတ်အတွက်ကြိုပြီးတော့ဖော်ပြထားတဲ့အရာတွေအားလုံးကကျွန်တော်အားလုံးအတွက်လုံခြုံစိတ်ချရတဲ့ဖះရဲ့ရင်ခွင်တော်တဲကိုရောက်ရှိဖို့ဖြစ်တယ်။ဒါဒီနေ့ကျွန်တော်ရဲ့အတ္တတာမှာတက်ရှိထင်ရှားရှိတဲ့အချိန်လေးမှာဖះသခင်ရဲ့ရင်ခွင်တော်မှာတကယ်ပဲပျော်မွေ့ပြီးတော့ဖះကိုယုံကြည်ကိုးစားစွာနဲ့ရှေ့ဆက်ပြီးတော့အသက်ရှင်နိုင်ကြတဲ့ဓမ္မမိတ်ဆွေများဖြစ်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်။ခြေတမိတ်ဆွေများအားလုံးဖြစ်ကောင်းပါစေ။လာပါပြီ
။ရင်သွေးလေးမာတူတူမလေးတို့ရေရင်သွေးလေးမာနားဆင်စရာပုံမြင်လက်ဆောင်အစီအစဉ်မှာတမချန်းစာရမြတ်တဲ့ကစပြည့်ဥယင်ရှင်ဆိုရဲစန်းစာပုံမြင်လေးကိုဒေါ်လီမမကပြောပြပေးသွားမှာဖြစ်ပါတယ်ကွယ်။လေတော့ရေရှေးအခါကယေရှုခရစ်တော်ဟာသူ့ရဲ့တပည့်တော်တွေကိုပုံမမာလေးတစ်ပုံပြောပြကြတယ်ကွယ်ဒီပုံမမာလေးကတော့ဒီလိုပါကွယ် တခါကစပြည့်ဥယျာဉ်တစ်ခုကိုစိုက်ပြိုးတယ်မြေပိုင်ရှင်တယောက်ရှိတဲ့ကွယ်သူဟာသူ့ရဲ့ခြံဝန်းကြီးကိုကားပြီးတော့စပြည့်တင်းနေတဲ့ကျင်းကိုတူးတယ်မျောစင်တစ်ခုကိုလည်းဆောက်လုပ်တယ်ကွယ်နောက်ပြီးသူ့ရဲ့ဥယျာဉ်ကိုခြံလုံးသမားတွေကိုတီးစားချပြီးတော့သူကတော့နိုင်ငံရက်ချာကိုခရီးထွက်ခွာသွားတယ်ကွယ်ကလေးတို့ရေစပြည့်တိပေါ်ချိန်နီးကလာတဲ့အခါစပြည့်ခြံပန်းရှင်ကသူ့ရဲ့လုပ်သားတွေကိုခြံတီးစားချထားတဲ့ခြံသမားတွေစီကိုလွှတ်ပြီးတော့တီးစားကစပြည့်တိတွေကိုတောင်းခိုင်းတာပေါ့ဒီတော့ခြံသမားတွေဟာခြံပန်းရှင်ရဲ့လုပ်သားတွေကိုဖမ်းပြီးတော့ရိုက်တဲ့သူကိုရိုက်တတ်သူကိုတတ်ခဲနဲ့ပေါက်သူကိုပေါက်ကြတယ်ကွယ်နောက်ပြီးစပြည့်ဥယျာဉ်ရှင်ဟာပထမအချိန်ထက်လုပ်သားတွေကိုပိုးပြီးတော့ဆေလွတ်ပြန်တဲ့ကလေးတို့ရေခြံသမားတွေကအင်မတန်မှစိုးကြပါလေကွယ်အဲ့ဒီဒုတိယအချိန်ဆေလွတ်တဲ့လုပ်သားတွေကိုလည်းပထမအချိန်ဆေလွတ်တဲ့လုပ်သားတွေကိုလှုပ်ခဲ့သလိုရိုင်းနဲ့တက်ပြက်ခဲနဲ့ပေါက်ကြတဲ့ကွယ်နောက်ဆုံးမှာတော့ဥယျာဉ်ပိုင်းရှင်ဟာငါရဲ့သားကိုတော့ခြံသမားတွေလေးစားကြပါလိမ့်မယ်လို့ထင်ပြီးတော့သူ့ရဲ့သားကိုခြံသမားရိစီဆေလွတ်ပြန်တဲ့ကွယ်ဒါပေမဲ့ကလေးတို့ရေဥယျာဉ်ပိုင်းရှင်ထင်သလိုမဟုတ်ဘူးခြံသမားရိဟာဥယျာဉ်ခြံပိုင်းရှင်ရဲ့သားကိုမြင်တာနဲ့တပြိုင်နက်ဒီလူဟာစပြည့်ဥယျာဉ်ခြံပိုင်းရှင်ရဲ့အမွေစားအမွေခံဖြစ်တယ်လာကြသူ့ကိုတတ်ပြီးတော့သူ့အမွေဥစ္စာကိုလူယူကြအောင်လို့အချင်းချင်းတိုင်ပင်ပြီးသူ့ကိုဖမ်းဆီးကြတဲ့ကွယ်ကလေးတို့ရေသူ့ကိုဖမ်းဆီးသွားပြီးဥယျာဉ်ရဲ့အပြင်ကိုထုတ်သွားပါတယ်ကွယ်နောက်ပြီးတော့တပ်ပစ်လိုက်ကြတဲ့ကွယ်ကလေးတို့ရေယေရှုခရစ်တော်ကသူ့တပည့်တော်တွေကိုဒီပုံမှန်ပြောပြီးမေးခွန်းမေးတဲ့ဒီမေခွန်းကတော့ဥယျာဉ်ချမ်းစပြစ်ပိုင်ရှင်ရောက်လာမယ့်အခါမှာခြံသမားတွေကိုဘလို့ပြုတ်လုံမယ်လို့ထင်ကြတယ်လေဆိုပြီးတော့မေခွန်းမေးတော်မူတဲ့ကွယ်တပည့်တော်တွေကလည်းဥယျာဉ်ရှင်ဟာဒီလိုစိုးသွုံးတဲ့လူတွေကိုအမှန်ပဲတပ်ပစ်ပါလိမ့်မယ်ဥယျာဉ်ကိုလည်းစပြစ်သီးပေါ်ချိန်မှာတိစားကမှန်မှန်ပေးမယ်တခြားခြံသမားတွေကိုပေးပါလိမ့်မယ်လို့ဖြေကြားကြတယ်ကွယ်ကလေးတို့ရေဖျားသခင်ဟာသူဖန်ဆင်းထားတော်မူတဲ့သားသမီးတွေကိုပျက်စီးဆုံးရှုံးသွားမှာစိုးရင်တည်းကွယ်ဘာကြောင့်လဲဆိုရင်မာနဟာသူ့သားသမီးတွေကိုအချိန်တိုင်းမှာဘလို့သွေးဆောင်နှောက်ရရမလဲဆိုတာချောင်းမြောင်းနေတယ်။ဒါပေမဲ့ဖျားသခင်ရဲ့သားသမီးတွေဖြစ်တဲ့လူသားတွေဟာအင်မတန်ဆိုးသွန်းမိုက်မဲကြပါတယ်ကွယ်ဖျားသခင်ရဲ့နှုတ်ကပတ်အလင်းတရားတော်တွေကိုသိရှိနားလည်အောင်ဆောင်ရွက်ဖို့ရှေးကပျောဖက်ကြီးတွေကိုဖျားသခင်ကခန့်ထားကြပါတယ်ကွယ်သူတို့ရဲ့ဟောပြောတာကိုဖျားသခင်အနေနဲ့နားထောင်စေခြင်းပေမဲ့လူတွေဟာယေရှုခရစ်တော်ရဲ့ပုံမှန်အတိုင်းပျောဖက်ကြီးတွေကိုရိုက်နဲ့တက်ဖြတ်ကဲနဲ့ပေါက်ကြပါတယ်ကွယ်ကလေးတို့ရေနှစ်ပေါင်းများစွာပြောဖက်ကြီးတွေကိုခန့်ထားပြီးမယ်လူတွေဟာသူတို့ရဲ့နှလုံးသားထဲမှာစာတန်ဝင်ရောက်ပြီးပြောဖက်ကြီးတွေရဲ့စကားကိုငင်းပယ်ယုံသားမကရိုက်နဲ့တက်ဖြတ်ကဲနဲ့ပေါက်နှင်းဆဲကြပါလေကွယ်ဒါကြောင့်မို့လို့နောက်ဆုံးတော့လူသားတွေကိုအပြစ်ငရဲကကယ်တင်ပေးမယ်ဖျားသခင်ရဲ့သားတော်အဖြစ်လူစားတိခံယူတဲ့ယေရှုခရစ်ကိုမတရားဖန်ဆီးပြီးတော့တတ်လိုက်ကြပါလေကွယ်ကလေးတို့ရေတနေ့ကျရင်ဖျားသခင်ဟာကြွဆင်းလာပြီးသူ့သားသမီးတွေကိုလာရောက်ခေါ်ဆောင်တဲ့အခါမှာတစ္ဆာရှိတဲ့တန်ရှင်းသူတွေကဖျားရှင်နဲ့အတူပါသွားပြီးတော့ဆိုးသွန်းတဲ့သူတွေကြံ့ခဲ့ပြီးတေကြမှာဖြစ်ပါလေကွယ်ကလေးတို့လည်းဖျားရှင်ခေါ်ဆောင်သွားတဲ့အချိန်မှာပါဝင်တဲ့ကလေးတွေဖြစ်ကြပါစေကွယ်ကလေးတို့ကိုဖျားသခင်ကောင်းကြီးမင်္ဂလာများသုံးလုံးချပေးပါစေလို့တော်လီမမကစုမုံကောင်းလေးတောင်းပေးလိုက်ရပါတယ်ကွယ
်ရောလင်းချင်းအသာရေဒီယိုမြမအရှာရေဒီယိုThe God of the Chinese
ကတွေကြာရမယ်တခဏတာတွေမဟုတ်ဘူးဆုံးတသက်တာတွေရေးချည်တဲ့ချိန်မှန်မှန်ဒေနာတော့တာစေပါခွဲညော်လင်းခြင်းအတန်ရေဒီယိုမြန်မာအရှာရေဒီယို
ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့သင်ကြမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
။တောတာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းနေတဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျောလင့်ချင်းအတံမြန်မာအစီအစဉ်များကိုအသံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မြွန်လင်းချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ယေရှုတင်ပါရယ်ခင်ဗျာ